ဆန်နေပေးမျိုးစုံအပါအဝင်ပို့ကုန်ပစ္စည်း9မျိုးအတွက်ပြည်ပပို့ကုန်ရောင်းရံငွေပေါ်မှာကောက်ခံတဲ့ကုန်သွယ်လုပ်ငန်းကုန်ကိုဩဂတ်လ15ရက်နေ့ကနေရှင်းနှစ်ဖေဖော်ဝါရီလအထိ6လကင်းလွတ်ခွင့်ပေးလိုက်ပါတယ်။ဆိုရတဲ့ထုတ်ပြန်ကြေညာချက်ထဲမှာတော့ပြည်ပပို့ကုန်တို့မြင့်ရေးကိုအားပေးတဲ့အနေနဲ့အခုလိုကင်းလွတ်ခွင့်ပေးလိုက်တာလို့ဖော်ပြထားပါတယ်။
ဆွေရတဲ့တက်လာပြီးတဲ့နောက်မှာစီးပွားရေးပြုပြင်ပြောင်းလဲရေးအတွက်လုပ်တဲ့ခြေလှမ်းလို့မြင်နိုင်တဲ့ရှော့ချမှုတွေနဲ့ပတ်သက်လို့မတ်စုမြတ်မွန်ကသုံးသပ်တင်ပြထားပါတယ်ရှင်။မြန်မာနိုင်ငံကနေနိုင်ငံသားကိုတင်ပို့နေတဲ့ထဲကဆန်ပဲမျိုးစုံ၊ပြောင်း၊နှံ၊ရဘာရေထွက်ပစ္စည်း၊တိရိစ္ဆာန်နဲ့တိရိစ္ဆာန်ထွက်ပစ္စည်းတွေအတွက်ကုန်သွယ်လုပ်ငန်းကုန်ကိုဩဂတ်လ15ရက်တ များချက်ထဲမှဖော်ပြထားပါတယ်။လက်ရှိမြန်မာနိုင်ငံမှာနိုင်ငံသားကိုကုန်ပစ္စည်းတင်ပို့နေသူတွေအနေနဲ့ကုန်သွယ်လုပ်ငန်းကွန် commercial tax ကို900ကျပ်နှုန်းဝင်ငွေကွန် income tax ကို200ကျပ်နှုန်းပေးဆောင်နေကြရတာဖြစ်ပါတယ်။အစိုးရသည်တက်လာပြီးမှကုန်သွယ်လုပ်ငန်းကွန်ကို800ကျပ်နှုန်းကနေပြီးတော့ဇူလိုင်လမှာ900ကျပ်နှုန်းရှော့ချပေးခဲ့တာလည်းဖြစ်ပါတယ်။အခုတော့ပို့ကုန်တွေကကုန်ပစ္စည်းတချို့ကိုကုန်သွယ်ကွန်ယာယီကင်းလွတ်ပေးလိုက်တဲ့အတွက်ကောင်းကျိုးရှိလာနိုင်တဲ့တစ်ချိန်တည်းမှာပဲသတိထားရမယ့်အချက်လည်းရှိတယ်လို့ဘဏ္ဍာရေးနဲ့အခွန်ဌာနကအရာရှိဟောင်းတစ်ယောက်ကအခုလိုသုံးသပ်ပါတယ်
။ဒီဘက်ပို့ကုန်ကိုပို့နေတဲ့ exporters တွေအတွက်ကိုကုန်ကြဆိတ်ကအထက်လျောက်တော့တက်တာလာမယ်။တက်တာလာပြီးတော့ဒီဘက်ဈေးကွက်မှာလည်းပဲအဲဒီပို့ကုန်ဈေးနှုန်းတွေကပို့ပြီးတော့ competitive ဖြစ်လာနိုင်ပါတယ်။ဈေးကွက်ထဲမှာတိုးနိုင်တာပေါ့နော်။ဒါကြောင့်အရောင်းအားလည်းများလာနိုင်တယ်။ကိုယ့်ချီကဈေးကဟိုတက်တာလို့ရှင်ကိုအများကြီးသူတို့ဝယ်အားတွေလိုက်လာလို့ရှင်အများကြီးကပို့နိုင်မယ်။အဲ့လိုပို့လိုက်လို့ရှင်ပြည်တွင်းမှာရောဈေးနှုန်းတွေတက်လာမလားပေါ့အဲ့ဒီပစ္စည်းတွေအတွက်လေ။အဲ့တော့ပြည်တွင်းစားသုံးသူတွေအတွက်ကဘယ်လို effect ဖြစ်လာနိုင်မလဲဆိုတာထက်တဲ့စဉ်းစားတဲ့ပေါ့နော်။ဘာလို့လဲဆိုတော့ဟိုအရင်တုန်းကဟာတောင်မှပဲဒီထဲမှာချို့ဟာရဆိုရင်မရှိတော့ဘူးလေ။မရောင်းနိုင်တော့ဘူး။ဒါမှရှိတာတည်းကလည်းအရင်စီးများတာပေါ့နော်။အဲ့တော့အခုကတော့အဲ့လိုပါလျှော့လိုက်မယ်ဆိုရင်အရင်ပို့လိုက်ကိုရင်တော့ဒီထဲမှာဖူလုံမှုမရှိဘူးဖြစ်တော့မှာပေါ့
။မြန်မာကျပ်ငွေနဲ့ဒေါ်လာငွေလဲလှယ်နှုန်းကိုစနစ်တကျဖြစ်အောင်လုပ်မယ်လို့အစိုးရအသစ်ကကြေညာထားချိန်မှာအခုလိုပြည်ပပို့ကုန်တချို့ရောင်းရငွေအပေါ်မှာကောက်တဲ့ကုန်သွယ်လုပ်ငန်းကွန်တွေယာယီကင်းလွတ်ပေးလိုက်တာဖြစ်ပါတယ်။ငွေကြေးလဲလှယ်နှုန်းစနစ်တကျဖြစ်အောင်ဤပညာအကူအညီပေးပါလို့နိုင်ငံတကာငွေကြေးရံမုံငွေအဖွဲ့ကိုလည်းအစိုးရကအကူအညီတောင်းထားပါတယ်။ဒီလိုအခြေအနေကြောင့်အခုလိုကုန်သွယ်ကွန်ရှော့ပေါ့ပေးလိုက်တာဖြစ်နိုင်တယ်လို့သုံးသပ်သူကတော့စီးပွားရေးပညာရှင်ဦးစိန်ထေးပါ
။ IMF ကလိုချင်တယ်ဆိုကြတဲ့ခါကျတော့တို့တောင်းတယ်တောင်းတဲ့ကအဲမကပြောတာရှင်းရှင်းလေးတည်းချိန်လုံးနဲ့ပြောနေတာခင်ဗျားတို့ပြည်ပြည်ပြောင်းလို့လောက်ကြပါနော်နိုင်ငံခြားငွေလဲနှုန်းတစ်ခုတည်းထားပါပြောချင်တာပါရလဲအချင်းလေးခေါ်တာပေါ့နော်တော့အပြင်ပေါက်စင်းနဲ့ထားလို့ရှိရင်အဲ့ဒါတွေကိုကျွန်တော်တို့ရဲ့အကူအညီနဲ့ကျွန်တော်တို့ rules နဲ့လိုက်မယ်ဆိုရင်ခင်ဗျားတို့ကိုကျွန်တော်တို့ကုမဲဆွဲစကားတွေရှိတော့ဒါဟာပြောချင်တာကတိုင်းတစ်ဖက်ကတိုင်းပြည်ရဲ့ကျွန်တော်တို့ကိုပို့ကုန်ကဏ္ဍဝင်ငွေရော့ကြလို့တွက်ရှင်မကိုက်လို့ short ပေးရတာဖြစ်တယ်လို့တစ်ဖက်ကလည်း IMF နိုင်ငံသားငွေကြေးဖွဲ့စည်းရဲ့အကူအညီကိုရကျင်တဲ့ခါကျတော့သူတို့ရဲ့တောင်းဆိုမှုတွေကိုဒီတိုင်းအဖြစ်အမြင်လှအောင်ရရှိသောဆောင်ချက်မှာပေါ့လေအဲ့ဒီနဲ့ချက်ကြောင့်လုတ်တယ်လို့ကျွန်တော်မြင်ပါတယ
်မြန်မာကျပ်ငွေနဲ့ဒေါ်လာငွေလဲလှယ်နှုန်းမှာမြန်မာငွေကတန်ဖိုးတက်နေတဲ့အတွက်တော်တော်လေးအခက်အခဲရှိတယ်လို့ပို့ကုန်လုပ်ငန်းလုပ်သူတွေကပြောနေကြချိန်မှာစံပယ်ပြောင်းရေထွက်ပစ္စည်းစတဲ့ပို့ကုန်တွေအပေါ်မှာအစိုးရကကုန်သွယ်လုပ်ငန်းကိုယာယီကင်းလွတ်ပေးလိုက်တာလည်းဖြစ်ပါတယ်တစ်ချိန်တည်းမှာပဲမြန်မာနိုင်ငံနဲ့ထိုင်းတရုတ်နဲ့အိန္ဒိယနိုင်ငံတွေနဲ့လုပ်နေတဲ့နယ်စပ်ကုန်သွယ်ရေးတွေမှာကျပ်ငွေနဲ့ရရှိတဲ့ပို့ကုန်ရောင်းရငွေတွေကကုန်သွယ်ကွန်ကိုကျပ်ငွေနဲ့800ကျပ်နှုန်းပေးဖို့တတ်မှတ်ထားရကဩဂတ်စ်လ15ရက်နေ့ကစပြီးတော့900ကျပ်နှုန်းပဲပေးဆောင်ဖို့ရှော့ပေါ်တတ်မှတ်ပေးခဲ့ပါတယ်ရှင်